စင်ကဲပေါက်ကွဲစေတဲ့ cluster bomb လက်နက်တွေကိုယူကရိန်းနိုင်ငံကိုပို့ပေးမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကကာကွယ်ပြောဆိုနေပါတယ်။ဘုံအသေးလေးတွေအမြောက်များပါဝင်ပြီးနေရာကျယ်ကျယ်ပြန့်ပြန့်ထိခိုက်နိုင်တဲ့ cluster bomb တွေတဲကမပေါက်ကွဲပဲကျန်နေနိုင်တဲ့ဘုံသီးလေးတွေကအရက်သားတွေကိုထိခိုက်နိုင်တဲ့အတွက်နိုင်ငံပေါင်း100ကျော်မှတားမြစ်ထားပါတယ်။အဲ့ဒီလက်နက်မျိုးကိုယူကရိန်းကိုပို့ပေးဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဘိုင်ဒန်အစိုးရကပြောပါတယ်။အမေရိကန်ပေးမဲ့စင်ကဲပေါက်ကွဲဘုံတွေကပေါက်ကွဲနိုင်ခြင်းများတဲ့အတွက်အရသာထိခိုက်နိုင်မှုကိုနည်းနိုင်အောင်လုပ်မှာဖြစ်တယ်လို့အင်ဂျူဒေါ်အမျိုးသားလူမျိုးရေးအကြံပေး Jake Sullivan ကတောက်ချန်နေ့ကအင်ဂျူဒေါ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ
်။ Russia has been using cluster munitions since the start of this war to attack Ukraine. Russia has been using cluster
ရုရှားနိုင်ငံကဒီကလစတာဘုံးတွေကိုစစ်ပွဲစကြတဲ့ကအသုံးပြုနေပါတယ်။ဒါကြောင့်လဲယူကရိန်းကသူတို့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကာကွယ်ဖို့အတွက်စင်ကဲပေါက်ကွဲဘုံးလက်နက်တွေပေးဖို့တောင်းဆိုနေကြတာပါ။ရုရှားတို့ရဲ့ကလစတာဘုံးတွေရဲ့မပေါက်ကွဲတဲ့နှုန်းက30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအကြားမှာရှိပါတယ်။အမေရိကန်ကယူကရိန်းကိုပေးမဲ့ကလစတာဘုံးတွေကတော့မကွဲနိုင်တဲ့နှုန်းပိုနေပြီးနှစ်သက်သမ900ခန်းလုံးလောက်ပဲရှိတာကြောင့်ပိုပြီးထိရောက်မှုရှိမှာပါလို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေး Jake Sullivan ကအင်ပြူတော်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားခဲ့တာပါယူကရိန်းမှာလက်နက်တွေနှဲနေတဲ့အတွက်စင်ကဲပေါက်ကွဲဘုံးတွေအပါအဝင်ဒေါ်လာတန်း800ဘုံးယူကရိန်းကိုစီးရီးအကူအညီတွေထပ်ပေးတာဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်လီတူဝေးနီးယားနိုင်ငံမှာ NATO စီးရီးမဟာမိတ်အဖွဲ့ထိပ်သီး CEO ပဲဒီရက်ပိုင်းတွင်ကျင်းပမှာမို့ဒီကိစ္စကသမ္မတဂျိုးဘိုင်ဒန်ကိုဆွေနွေမေကွန်ထုတ်ဆရာကိစ္စတခုဖြစ်နေပါတယ်။ NATO စီရေးအဖွဲ့အကြီးအကဲ Jens Stoltenberg ကတော့ cluster bomb တွေယူကရိန်းကိုပေးဖို့တနိုင်ငံချင်းစီရဲ့ဆုံးဖြတ်ချက်အပေါ်မှာပဲဆိုင်တယ်လို့တောက်ကြနေမှာပဲပြောကြားခဲ့ပါတယ်ခင်ဗျာ။